အခုတော့ဦးအောင်ခင်မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ KNU ကမြို့သားအစည်းအရုံးဦးဆောင်တဲ့ကရင်တော်လှန်ရေးရဲ့သက်တမ်းဟာအနည်း90ကျော်ရှိလာပါပြီ။တော်လှန်ရေးရေးကြီးကြမှာအုပ်စုခွဲထွက်မှုတွေဖြစ်ပေါ်တာကြောင့်အင်အားညွန်နေလာပါတယ်။ဒါကြောင့်ကရင်တော်လှန်ရေးကိုအသွင်ပြောင်းဖို့လိုအပ်နေကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီပြင်ဆင်ထားပါတယ်ခင်ဗျာ။
ရန်ကုန်ရင်းရဲဦးရင်းတို့ဒေသခံတွေသတ်မှတ်ထားတဲ့ဖားပုံပြိုင်ဟာအစိုးရတပ်စခန်းအများဆုံးရှိတဲ့ဒေသဖြစ်နေပါတယ်။အပြည့်အစုံချုပ်လက်မှတ်ထိုးထားတဲ့ KNU ချုပ်ကိုင်နယ်ဆိုတဲ့ဒေသပါ။ဒါပေမဲ့အစိုးရတပ်ရဲ့ပြည်နယ်ရင်းမှတ်မှုတွေရှိတာရဲ့အတွက်ဇွန်လနောက်ပိုင်းမှာဒေသခံ4000ကျော်ဖားပုံကမောင်မောင်လမ်းပေါ်မှာစစ်တပ်ဆန္ဒပြကြပြီးတပ်စခန်းတွေရုတ်သိမ်းပြေးဖို့တောင်းဆိုကြပါတယ်။အပြည့်အစုံချုပ်လက်မှတ်ထိုးပြီးနောက်ပိုင်းလူအများဆုံးပါဝင်တဲ့ကောက်ွယ်ဆန္ဒပြပွဲဖြစ်ပါတယ်။ဒေသခံတွေငြိမ်းချမ်းရေးကြောင်းဆုံနေကြတာဖြစ်ပါတယ်။တက်တန်း83မြို့ရှိတဲ့ KNU ကရင်မျိုးသားအစည်းအရုံးဟာအချိန်ကတော့အစိုးရလေးတစ်ခုလိုဩဇာအရှိန်အဝါရှိခဲ့တဲ့အဖွဲ့အစည်းပါ။ဒါပေမဲ့1995မှာ GKPA ကရင်ဗုဒ္ဓဘာသာအဖွဲ့ KNU ကခွဲထွက်ပြီးမြန်မာပြည်ထောင်စုချုပ်ကျဆုံးသွားတဲ့နောက်ပိုင်းမှာ KNU မှာအဖွဲ့အစည်းတွေများလာပါတယ်။ကရင်ကောင်းဆောင်အချို့စစ်အစိုးရနဲ့သဘောတူချက်ရယူပြီးခွဲထည့်ပြန်တဲ့အတွက်ကရင်တပ်မဟာခုနှစ်ခုစလုံးဟာအင်အားချဆင်းလာပါလေ။ KNU ကရင်တပ်ဖွဲ့ဟာတပ်မတော်ကိုရှင်းပြနိုင်တဲ့အင်အားမရှိတော့ဘူးလို့ကရင်သတင်းဌာနက Current Revolution and Cross လို့စာရမှာပေါ်ပြထားပါတယ
်။ပြည်လက်နက်ကိုင်အဖွဲ့၄မျိုးရှိပါတယ်။ KNU ရဲ့လက်အောက်ခံဖြစ်တဲ့ KNLA, DKBA, ပြည်ညင်ရေးကောင်စီလက်အောက်ခံတပ်ဖွဲ့တမရော်လက်အောက်ခံကင်းလေရာသောတပ်ဖွဲ့စတဲ့အဖွဲ့ကြီးဖြစ်ပါလေဒီတပ်ဖွဲ့ရဲ့အားလုံးတမရော်နဲ့အပြစ်ခတ်ရစဲထားကြပါလေပြင်းလက်နဲ့ကန်တော်လန်ကြီးကို1949ဇန်နဝါရီ31မှာစတင်ခဲ့တာမို့တတား82နှစ်ရှိနေပါပြီအခုတော့အပြစ်ခတ်ရစဲထားတဲ့သဘောရှိပေမဲ့ပြစ်ခတ်တိုက်ခိုက်မှုကတော့အနည်းနဲ့အများဆိုသလိုရှိနေသေးပါအပြစ်ခတ်ရစဲထားတော့တမရော်ဟာတပ်စခန်းတိုးချဲ့အင်အားဖြည့်ပြီးဆက်သွယ်ရေးလမ်းတွေတည်ဆောက်တဲ့အတွက် KNU တပ်ဖွဲ့နဲ့ပြည်ပကရှိလာပါလေဒါမဲ့ဒေသခံတွေလွတ်လပ်စွာရောင်းဝယ်လာနိုင်ပါတယ်။ကရင်တပ်ဖွဲ့အချို့ကတော့တရုတ်ကုမ္ပဏီတွေကိုဖိတ်ခေါ်ပြီးနေဆက်မှာစီးပွားရေးလုပ်နေကြပါလေ
။အတိယကာလအချိန်ကြာလာတဲ့အမြ KNU ဒေသမှာစီးပွားရေးလှုပ်ရှားမှုတွေများလာတာမို့ကြာတင်လာတဲ့တော်လိုင်းအချိန်ဟုံကိုပြစ်တင်နိုင်ပါမလားလို့သံသယရှိလာကြပါလေ။ကရင်အုပ်စုအခြေချင်းမညီမညွတ်ဖြစ်ပြီးတပ်မတော်အဖို့လောက်ရကန်ရကောင်းနေပြီဖြစ်နေပုံရပါတယ်။ကရင်အုပ်စုအမျိုးမျိုးကိုတယောက်တစ်မျိုးဆက်ဆံမှုကြောင့် KNU ခေါင်းဆောင်ပိုင်းမှာတင်းမာမှုတွေဖြစ်ပေါ်လာတယ်လို့ကရင်သတင်းဌာနကသုံးသပ်ပါတယ်။နိုင်ငံရေးစီးပွားရေးစီရေးဆရာတွေရောထွေးဖြစ်ပင်ဖြစ်လာတာကိုကြားကျင်စွာကံကြင်ရင်တော်လိုင်းရေးညီမညက်ကိုမျက်ချီမပြတ်ဖို့လိုပါတယ်တဲ့။မနေ့90ကျော်အတွေ့အကြုံကိုတင်ကားစာယူတတ်ဖို့လိုပါတယ
်။2016ဩဂုတ်လ10ရက်နေ့ကရန်ကုန်ယူတဇံခမ်းမမှာကျင်းပတဲ့ပြင်းအာဇာနီနေ့မှာ KNU ဘူကော်မတီဝင်ပရိုသောသရင်ထွန်းပြောသွားတဲ့စကားတချို့ကိုပြင်းသတင်းဌာနကလွန်ခဲ့တဲ့မေလ20ရက်နေ့ကပြန်လည်ဖော်ပြပါတယ်။ပြင်းမျိုးသားတမိုင်းအကြောင်းကိုပြောသွားတာပါ။ပြင်းလူမျိုးတွေဟာရှုပ်ရှုပ်ရှက်ရှက်ကိုမကြိုက်အေးအေးချမ်းချမ်းနေလိုကြသူတွေဖြစ်ပါတယ်။ဒါအပြင်ပြင်းလူငယ်တွေဟာစာမဖတ်ကြစာမရေးကြဒါကြောင့်မို့တမိုင်းနဲ့ပတ်သက်လာရင်မှတ်တမ်းမှတ်ရာမရှိကြဘူးလို့ပရိုသောသရင်ထွန်းကမှတ်ချက်ပေးပါတယ်။ဆိုကြခလာတဲ့အခြေအနေကိုနိုးကြထားကြွစွာလုံခြံတက်ဖို့လိုပါတယ်။ညီညီလေးဆွေးနွေးပွဲမှာပြဿနာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီး KNU ခေါင်းဆောင်မင်းဟာလူလူကိုရှင်းမပြနိုင်ဘူးလို့ပြည်သတင်းဌာနကဆိုပါတယ
်။အနည်း90ကျော်လာပြီဖြစ်တဲ့ကရင်တော်လှန်ရေးဟာလက်စုံလက်ကွာကိုရောက်နေပြီလို့ကရင်သတင်းဌာနကမြင်ပါတယ်။လက်ချော်မသွားပဲရှေ့ဆက်လက်ပြီးချီတက်နိုင်ဖို့အတွက်အတွင်းအမြင်သစ်စိတ်ဓာတ်ပြည့်နဲ့ဥတီချက်တက်တွေလိုနေပါလေတဲ့။တပ်မတော်မှာ KNU ကိုအပြုတ်ကိုင်နိုင်တဲ့အင်အားရှိတယ်လို့သုတေဗီ SK ဆောက်ကလည်း Bombers Longest Wall စာရမှာသုံးသပ်ထားပါတယ်။လက်နဲ့အားကိုးလို့မရတဲ့အခြေအနေဖြစ်လာလို့ကရင်တော်လှန်ရေးရဲ့ရန်သူဟာတပ်မတော်မဟုတ်တော့ဘူးလို့ပြောနိုင်မယ်အလားအလာရှိလာတယ်လို့ဆိုပါတယ်။ကမ္ဘာကြီးကစီးပွားရေးတောချို့တောင်ကြားအထိရောက်ရှိလာတာဟာကရင်တော်လှန်ရေးကိုတဖြည်းဖြည်းအမဲ့ကြီးတည်အောင်လုပ်ဖို့ဖြစ်နေပုံရပါတယ်။တော်လာရင်စိတ်ချရှိတဲ့ကရင်တွေရှိနေသေးတယ်လို့တော်လာရင်နဲ့ကျင်းကွာသွားသူတွေလည်းများလာပါတယ်။ အချင်းကြားလေးကွဲပြားခြားနားမှုတွေများသည့်ဖြစ်နေကုန်ရပါတယ်။အနည်း90ကျော်ကြားလာတဲ့ခရင်တော်တိုင်းကြီးဟာလမ်းသစ်တီထွင်ရတော့မယ့်အခြေအနေကိုရောက်ရှိလာပြီလို့ယူဆရပါတယ်ခင်ဗျာ။